American ပြည်အောင်စုအရှေ့ဘက်ကန်ယူရန်ဒေသကိုအင်အားဖြင့်အရှေ့မြောက်မုန်တိုင်းတစ်ခုဝင်ရောက်တိုက်ခတ်သွားခဲ့လို့မြောက်ပိုင်း Main ပြည်နယ်ကနေမြောက် Carolina ပြည်နယ်အထိ Hurricane မုန်တိုင်းအဆင့်ရှိလေပြင်းတွေတိုက်အစီးနှင်းတွေကျဖြစ်ခဲ့တယ်လို့တချို့အပိုင်းတွေမှာတော့မိုးရေပြင်းပြင်းထန်ထန်ရွာသွန်းခဲ့ပါတယ်လူငါးဦးမကတိဆုံးခဲ့ရတဲ့ဒီမုန်တိုင်းကတနအီဝမိုင်90ကျော်နှုန်းကီလိုမီတာ80ကျော်နှုန်းနဲ့တိုက်ခိုက်ခဲ့ပြီးတော့ဒီ Massachusetts ပြည်နယ် Cape Cod ပင်လယ်ကမ်းခြေမြို့မှာဆိုရင်တနအီဝမိုင်90ကျော်နှုန်းထိတိုက်ခတ်ခဲ့တာပါစနေနေ့မှာတော့စီးနင်းနဲ့မိုးရက်သွားပြီးတော့လေကားတော့တနအီမိုင်90နှုန်းထိဆက်ပြီးတော့တိုက်ခတ်နေအောင်မယ်လို့ American မိုးလေဝသဌာနကကြေညာထားပါတယ်အရှေ့ဘက်ကမ်းတစ်လျှောက်ပြည်နယ်တွေမှာအနောက်ဘက်မစ္စိကန်ပြည်နယ်ထိပါရိုက်ခတ်မှုရှိခဲ့တဲ့ဒီမုန်တိုင်းကြောင့်အခုအမေရိကန်ပြည်အောင်စုစံချိန်စနေနေ့ခင်းမှာအင်ဂျင်နဲ့စီးပွားရေးလုပ်ငန်းမှာနှစ်တန်းခွဲနီးပါးမိပြတ်တောင်နေပါသည်။မိကဒီကနေ့စနေညဒါမှမဟုတ်တနင်္ဂနွေနေ့ထိပြန်ရချင်မှရနိုင်မယ်လို့တချို့လျှက်စစ်တဲ့အာဗီကုမ္ပဏီတွေကသတိပေးထားပါသည်။တမုတ်တရားကမ်းခြေမြို့ဖြစ်တဲ့ Boston မြို့မှာဆိုရင် 1928 ခုနှစ်ကစလို့မှတ်တမ်းယူကြတဲ့ကဒီရေအမြင့်ဆုံးဖြစ်နေ14ဘီကျော်တက်ခဲ့ပြီးတော့ကနားလန်းနေထိရေဝင်ခဲ့လို့ကနားနဲ့နီးတဲ့ရက်ကွက်နေလူလူကိုဘေးလွတ်ရာကိုရွှေ့ပြောင်းခဲ့ရပါတယ်။နောက်ပြီးတော့အထူးသဖြင့်နယူးယောက်မြို့အဝင်ထွက်အပါအဝင်လေယာဉ်ခီးစဉ်ပေါင်း 2,800 ကျော်ဖျက်ခဲ့ရပြီးတော့ Washington မြို့တော်မှာတော့ပြည်အောင်စုအစိုးရရုံးတွေကျောင်းတွေပိတ်ထားခဲ့ပါတယ်။ Boston နဲ့ Washington ကြားပြေးဆွဲတဲ့ရထားခီးစဉ်တွေလည်းဖျက်ထားခဲ့ပါတယ်။Virginia ပြည်နယ် Richmond မြို့မှာတစ်ပင်ကြီးတစ်ပင်အိမ်ပေါ်ပြိုလဲလို့အိမ်ထဲကအသက်6နှစ်အရွယ်ကလေးသေဆုံးသွားခဲ့ရပြီးတော့နယူးယောက်ကအသက်17နှစ်အရွယ်ကလေးလည်းအဲ့လိုအဖြစ်နဲ့ပဲဆုံးပါသွားရပါတယ်။ Virginia, Maryland နဲ့ Rhode Island တို့မှာသေဆုံးသူ9ဦးလုံးကတစ်ပင်လဲတာတစ်ပင်ကိုင်းကျိုးကြရတာကြောင့်ဖြစ်ပါလိမ့်ရှင်။